ားတွေတိုးတက်အောင်ဤပညာအခြေခံနဲ့အသုံးဆောင်ပစ္စည်းတွေအပြိုင်ထွေးနေကြတဲ့အထက်မှာမတန်ဆွမ်းသူတွေအတွက်တည်ဖင်မှုတွေလည်းအမျိုးစုံရှိပါတယ်။နောက်ဆုံးပေါ်တည်ဖင်မှုတွေကိုပွဲထုတ်ပြသတဲ့ CES Electronic ကုန်စည်ပြပွဲကြီးမှာ Artificial Intelligence ဉာဏ်ရည်တူးနဲ့စက်ရုပ်ဤပညာတွေကိုအဓိကသုံးပြီးတော့မတန်ဆွမ်းသူတွေကျန်းမာရေးဆောင်ရှားမှုအကူအညီလိုနေသူတွေအတွက်ပစ္စည်းမျိုးစုံကိုမိတ်ဆက်သွားခဲ့ကြတာတွေ့ရပါတယ်။အမြင်အာရုံချို့ယွင်းလို့မမြင်နိုင်ကြသူတွေအတွက်ရှေ့ပြေးကင်မရာဤပညာသုံးပြီးတော့မြင်နိုင်အောင်လို့ e-size ဆိုတဲ့မျက်နှာကိုလည်းအရင်ရောင်းသေးတဲ့40ရာခိုင်နှုန်းလျှော့ပြီးတော့ဒေါ်လာ 9,950 နဲ့ရောင်းမယ်လို့ကြေညာခဲ့ပါတယ်။ e-size မျက်နှာကတာမန်မျက်နှာမျိုးမဟုတ်ပါဘူး။မျက်လုံးရှိတက်တဲ့မှာကြည်လင်ပြတ်သားတဲ့ high resolution screen ပါတဲ့မျက်နှာဖြစ်ပါတယ
် It houses a high speed high definition camera that camera captures what's in front of a person who lives with vision loss and then enhances the footage
မျက်နှာပြင်ပအချမ်းမှာပါတဲ့ကင်မရာကမျက်စိရှိကမြင်ကွင်းကိုအရည်အသွေးကောင်းအောင်လို့ဗီဒီယိုရိုက်ပြီးတော့မျက်လုံးရှိတက်တဲ့က screen မှာပြပေးတယ်ဆိုတာကို e-site ကဈေးကွက်မြင့်နေတဲ့တာဝန်ခံကရှင်းပြနေတာပါအထူးတည်ထွင်ထားတဲ့ computer software ကမျက်စိကန်းနေသူတယောက်နီးပါးအမြင်အာရုံချို့ယွင်းနေသူတွေကိုမြင်ရနိုင်လောက်တဲ့အထိကိုပုံတွေကိုလှုပ်ပေးထားလို့အကောင့်တိုင်းမြင်ရနိုင်တယ်လို့မျက်မမြင်အဖြစ်သတ်မှတ်ခံထားရတဲ့ Rosa Hernandez ကလည်းရှင်းပြပါတယ
် She born visually impaired, I was born legally blind. With the unit I'm seeing things for the first time.
ဝေးရပါအမြင်အာရုံချို့ယွင်းနေလို့သူ့ကိုမျက်မမြင်လို့တရားဝင်သတ်မှတ်ခံထားရသူ Rosa က e-sight မျက်မှန်ကြောင့်အရင်ကမမြင်နိုင်တာတွေကိုမြင်ရတွေ့ရပြီလို့ပြောပြပါတယ်ဒီမျက်မှန်ကသူ့လိုမျက်မမြင်တွေအတွက်အပြောင်းလဲကြီးပြောင်းလဲသွားစေနိုင်တဲ့မျက်မှန်လိုတော်မှဆိုပါတယ်။အမြင်အာရုံချို့ယွင်းနေသူတွေအနေနဲ့ e-sight မျက်မှန်ကိုသုံးရင်တခြားသူတွေရဲ့မျက်နှာတွေကိုမြင်ရနိုင်တဲ့ဈေးဝယ်နိုင်၊ထမင်းဟင်းချက်နိုင်၊ TV ကြည့်နိုင်တဲ့သတင်းစာဖတ်နိုင်ရုံနဲ့မကဘူး။ကားတွေရထားတွေကိုလည်းအဖို့မပါဘဲစီးနိုင်တဲ့ကျောင်းတင်ကမ်းတွေထဲမှာစတင်နိုင်တဲ့အလုပ်တော်မှလုပ်လို့ရမယ်လို့ e-sight ကုမ္ပဏီကပြောပါတယ်။ကွန်ပျူတာဉာဏ်ရည်ရူးအပြင်မျက်နှာမှတ်မိတဲ့ဤပညာစက်ရုပ်ဤပညာတွေသုံးပြီးတော့ဘိန်းတက်ကလက်ထိုင်ကိုမျက်နှာအမှုအရာနဲ့မောင်းခိုင်းနိုင်တဲ့ဆက်ကိုလည်း Intel Company နဲ့ Hubox Robotics Company တို့ပေါင်းပြီးတော့ CES ပြပွဲကြီးမှာပြသခဲ့ကြပါတယ်။ Computer Processor တွေကိုထိတ်တန်းကတီထွင်နေတဲ့ Intel က Hubox Robotics စက်ရုပ်ဤပညာကုမ္ပဏီနဲ့ပေါင်းပြီးတော့မျက်နှာအမှုအရာပေါ်လိုက်ပြီး AI ဤပညာနဲ့ဘယ်လိုလုပ်ရင်ပါခိုင်းနိုင်ဆိုတာသိနိုင်တဲ့ Real Sense Camera Set ဖြစ်ပါတယ်။
So we knew that we could use our experience in robotics and deep learning to translate that smile into comments to control her.
Willy 7 လို့ခေါ်တဲ့ဆက်ကိုဘိန်းတက်ကလက်ထိုင်မှာတတ်ထားရင်အပြုံအမဲ့နှာခမ်းဆူတာစတဲ့မျက်နှာအမူအရာပေါ်လိုက်ပြီးတော့ဘိန်းတက်ကလက်ထိုင်ကိုမောင်းနှင်လို့ရပါတယ
်. The wheelchair was a little awkward at first. Using facial expressions instead of other manual forms of movement was a little confusing, but once you use it for a decent amount of
time, Bainter Glatine ကိုအားကိုးသွားနေရတဲ့မတန်ဆွမ်းသူ Eric Ingram က Willy 7 set သုံးရတဲ့အတွေ့အကြုံကိုပြောပြနေတာပါ။ Bainter Glatine ကိုအရင်ကလိုမျိုးလက်နဲ့ထိန်းချုပ်ပြီးတော့မောင်းတဲ့အစားမျက်နှာအမှုအရာအမျိုးမျိုးလှုပ်ပြီးမောင်းရတာမို့အစပိုင်းမှာသိပ်အဆင်မပြေလှပါဘူးရဲ့။ဘလို့အမှုအရာလှုပ်ရင်ဘယ်ကိုသွားရဆိုတာကိုလည်းစဉ်းစားကြအောင်လုပ်ရတယ်။ကျင်းလာရတော့စိတ်ကိုအဆင်ပြေသွားတယ်လို့သူကပြောပြနေတာပါ။လေပြတ်ထားလို့ပဲဖြစ်ဖြစ်အာယုံကြောအားနည်းလို့ပဲဖြစ်ဖြစ်ပါကင်ဆန်လိုရောဂါပဲဖြစ်ဖြစ်လက်ချောင်းတွေအကွေးဆန်လို့ဖို့ခက်ခဲလို့ပစ္စည်းတွေကိုမကင်နိုင်တော့တဲ့လူတွေအတွက်ဆက်ရုပ်နဲ့အိတ်ကိုလည်း CES ပြပွဲမှာပြသသွားပါသေးတယ်
။ Actually like if this device helps them to be able to close their hand by themselves so that they can do basic activities like
ကော်ဖီကွက်မကင်နိုင်သူတွေ၊သဘောတန်ကန်ပြီးသွားတိုက်ဖို့ခက်နေသူတွေ၊တကားလက်ကင်ကိုလှည့်မဖွင့်နိုင်သူမျိုးတွေအတွက်သူတို့ရဲ့ဆက်ရုပ်လက်အိတ်ကအသုံးဝင်မယ်လို့ NeoSec ကုမ္ပဏီက CEO ကရှင်းပြနေတာပါ။ Bluetooth controller နဲ့လက်ချောင်းတွေအကွေးအဆန့်လုပ်လို့ရအောင်လို့ leather လက်အိတ်မှာ battery အသုံး၊ titanium wire စနစ်ကိုတပ်ထားပါတယ်။ဒီလက်အိတ်ကိုအခု2019ခုနှစ်မှာရောင်းဖို့စီစဉ်ထားပြီးတော့တစ်ခုကိုဒေါ်လာ2000ဝန်းကျင်နဲ့ရောင်းမယ်လို့ပြောပါတယ်။အခုလိုမျိုးခန္ဓာကိုယ်လျှောက်ရှားသွားလာမှုပိုင်းချွေရင်းနေသူတွေအတွက်ဤပညာတော်အထောက်အကူပစ္စည်းတွေရှိသလိုမှတ်ဉာဏ်ချွေရင်းသူတွေအတွက်ဆက်ပစ္စည်းတွေကိုလည်း Las Vegas မြို့မှာလုပ်သွားတဲ့ CES ပြပွဲကြီးမှာပြသသွားကြပါရဲ့။ကျန်းမာရေးအတွက်မဖြစ်မနေတောက်ရှာလိုတဲ့ဆေးတွေကိုအချိန်မမှန်စောင့်နိုင်အောင်လို့ Pillow Health ဆိုတဲ့ဆက်ကိုထွင်ထားပါရဲ့။အဖော်မရှိပဲတယောက်တည်းနေကြတဲ့အသက်ကြီးရွယ်အိုတွေကိုအထောက်အကူပြုတဲ့ပစ္စည်းတွေရဲ့ဈေးကွက်ကပေါ်ပေါ်ပြီးတော့အကျိုးအမြတ်ရလာချိန်မှာသူတို့အတွက်အခုလိုဆက်ရုပ်လေးတွေကိုအပြိုင်ထွင်လာကြတာဖြစ်ပါတယ
် Pillow Health is a healthcare assistant but it's voice activated
အစနဲ့အမိန့်ပေးခိုင်းနိုင်တဲ့ဆက်လေးတွေကိုဆေးတွေထည့်ထားရင် အချိန်တန်တာနဲ့ကိုတောက်ရမယ်ဆေးတွေကြလာပြီးတော့ဆေးတောက်ဖို့တတိပေးပါတယ်။အဲဒီဆက်မှာမျက်နှာမှန်းမိတဲ့စနစ်ကိုတတ်ထားလို့ကိုကလွဲလို့တခြားသူဆေးတောက်သွားမှလည်းပူစရာမလိုဘူးလို့ Pillow Health Company က CEO ကရှင်းပြပါတယ
်။ I am Pillow, your home care companion. I can manage your medications, deliver your daily care plan, and help keep track of your wellness data. Would you like me to show you a snapshot of your day?
ဆရာဝန်ပြရမယ့်ရက်တို့ကျမရင်းနဲ့ညီညွတ်အောင်စားတော့ဖို့လေ့ကျင့်ခန်းလုပ်ဖို့ကိုလည်းဒီဆက်ကလေးကအစံထွက်တတိပေးနိုင်ပါတယ် Pillow Health ဆက်ကိုလောလောဆယ်အမေရိကန်မှာသာဝယ်လို့ရသေးပြီးတော့ဒေါ်လာ449ဒေါ်လာပေးရမှာပါခစ်စစ်ရေးဤပညာတွေတုံးပြီးတော့စိန်ခံပစ္စည်းတွေအပြိုင်ထွင်နေကြချိန်မှာအခုလိုမျိုးတကယ်လိုအပ်နေသူတွေအတွက်တည်ဆွေမှုတွေကိုများများပို့လို့ကြဖို့အတွက်စိုက်တွန်းမှုတွေလည်းပို့ပြီးတော့ရှိလာနေပါတော့ရှင်